ီမှာသူရရဲ့မြို့သားပြည်နယ်တင်းနေနေငင်းငယ်ဤဘူထာနာအနာပီစီနဲ့မြောက်ပိုင်းနာနိုင်အဖွဲ၄ဘွဲ့ဆွေးနွေးဖို့သဘောတူညီမှုရရှိချပါနေလို့တွေးဆုံမဲ့နေရာမရွေးချယ်နိုင်သေးတဲ့အတွက်ရက်အတိအကျမတမန်နိုင်သေးပဲဖြစ်နေပါတယ်ဆွေးနွေးမှုတွေကြန့်ကြာနေတာနဲ့အမျှစီမင်းတင်းမာမှုတွေကြီးထွားလာမှာကိုလည်းစိုးရိမ်နေကြတာပါအပြည့်အစုံကတော့ပြည်ထောင်စုမှာပဲလင်းနာကိုမှုစော်ကပြောပြပါမယ်ရှင်
ဟုတ်ကဲ့မြို့သားပြည်နယ်တင်းမြတ်ရေးနဲ့ငင်းချင်းဘုံထားတာ NRPC နဲ့ KIA ကချင် MNDAA ကိုကတ် TNLA တအံပလောင် AA ရခိုင်အဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တို့ဟာပြီးခဲ့တဲ့လ24ရက်နေ့မှာတွေ့ဆုံဖို့ညီမခဲ့ပေမဲ့နေရာရွေးချယ်မှုအဆင်မပြေတာကြောင့်ရက်ရှိဆိုင်ခဲ့တာဟာအခုဆိုရင်ရက်တက်တက်နှစ်ပတ်ကျော်ကြာကြာကြာနေပြီဖြစ်ပါတယ်ရရှိအချိန်ကြီးတိုင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကကျွန်းမြမာနယ်စပ်မူဆယ်မြို့ကိုရွေးချယ်ထားပြီးနှစ်ဖက်မြင့်နိုင်တာအစင်မပြေသေးကြောင်းဂျာဝင်ဆောင်ရွက်ပေးနေတဲ့တချင်ငင်းချင်းရဲ့အကျိုးဆောင်အဖွဲ့ PCG ကဦးအင်ရှင်ဆန်းအောင်ကပြောပါတယ
်ခုနေရာနည်းနည်းမြင့်နေတော့ရှိတဲ့နေရာပြဿနာရှိနေတယ်ဒီနောက်ဘက်မှာမိကတော့ပုံစံပေါ့လောလောဆယ်ကြီးကတော့တခြားနေရာတော့အစင်မပြေသေးဘူးဒီလိုတဲ့ဂျုံဂျီမို့ဟိုမရနိုင်သေးတဲ့အချိန်မှာတော့အစိုးရထင်းချုပ် area ဆိုပေမဲ့ဒီလိုမူစေးလို့နေနေဆက်ကြတယ်နေမူစေးဆိုတဲ့ဖေယညို့ပါပဲအဲ့လိုနေရာတွေမှာဖြစ်ချင်တာပေါ့အဲ့ဒါဆိုတော့သူတို့အတွက်တွားလာရတဲ့ဖြစ်ဖြစ်တမရှိဘူးအဲ့လိုနေသမ်းမရှိစင်းနေပွဲကတော့အချင်းကြီးလှုပ်လို့ရတဲ့နေသားမျိုးမှာနေရာခက်နေတာ
ပြီးခဲ့တဲ့လ24ရက်နေ့မှာတွဲဆုံဖို့ရှားထားပြီးတဲ့နောက်အစိုးရဘက်ကရန်ကုန်မန္တလေးနေပြည်တော်မြစ်ကြီးသားမျိုးတို့ကိုရွေးချယ်ပြီးတိုင်းသားလက်နက်ကိုင်အဖွဲ့တွေကမူဆယ်မျိုးကိုရွေးချယ်ခဲ့ပါတယ်။နောက်ဆုံးလာရှိုးကိုအစိုးရဘက်ကတတ်မှတ်ပေမဲ့တစ်ဖက်ကသဘောမတူတာကြောင့်ဆွေးနွေးပွဲရက်ကိုရွှေ့ဆိုင်ခဲ့တယ်လို့တိုင်းတုံမှာတွဲဆုံဖို့ကမ်းလှမ်းတာလည်းအဆင်မပြေခဲ့ပါဘူး။လက်နက်ကိုင်ပြည်ပခါကိုဆွေးနွေးဖြေရှင်းဖို့သဘောတူညီပြီးချိန်မှာနေရမတက်မတ်နိုင်တဲ့အပေါ်မှာဦးအင်ချန်ဆန်အောင်ကအခုလိုပြောဆိုပါတယ
်ဆွေးနွေးမှုနဲ့ပဲသွားမှာပဲဒီနေ့နဲ့ဒီကဆွေးနွေးမှုနေတော့မှဒီလိုနေရာကြီးအငင်းခုံလုံးမယ်အသာဖြစ်နေကြပေါ့နည်းနည်းနဲ့တွတ်တွတ်လုပ်တာတော့အကောင်းဆုံးတော့ကျွန်တော်ကြားလူတွေကတော့အဲ့လိုပဲမြင်တာပါ
နိုင်ငံရေးလှူလာတုံ့တက်သူဦးစီစုအောင်မြင့်ကတော့ဆွေးနွေးပွဲကြံ့ကြတဲ့အပေါ်အခုလိုတုံ့တက်ပါတယ
်အခုပြောနေတာကတော့နေရာကြောက်လို့တော့ပြောနေတယ်ကျွန်တော်ကတော့အဲ့လိုမထင်ပါဘူးတကယ်ချင်းမင်းလေဆိုရင်တော့ချင်းမင်းကျင်တဲ့လူကပေါ့နော်အပေနေရာမှာသူသွားတွေ့ဒီလိုတွေ့နေကြပဲလေကျွန်တော်တို့ဒီဘက်ကအစိုးရတပ်မတော်အဖွဲ့တွေကအဲခွင့်မင်းတို့ပါလို့အဲ့ဒီဘက်ဒီမှာတိတ်ပြီးတော့မှသွားပြီးတွေ့တာလည်းရှိတာပဲအဲပြီးတော့မှနေပြီးတော့မှတော့ဆိုရင်လည်းခေါ်တော့အကုန်လုံးသူတို့လာကြတာပဲဆိုတော့နေရာကိစ္စတော့မဟုတ်ဘူးအဲကျွန်တော်နားလေတဲ့ဘလောက်ကတော့အဲသူတို့ဒီတိုက်ပွဲတွေပါလို့ရှိနေတော့မတွေ့ကျင်ကြဘူးလားဘူးပေါ့နော်အဲ့လိုတစ်ခုခုပဲရှိပါ
ဆွေးနွေးပွဲတွေမဖြစ်မြောက်ရင်မြေပြင်တိုက်ပွဲတွေပုံမပြင်းထန်လာမှာကိုစိုးရိမ်နေကြောင်းလဲဦးစီသူအောင်မြင့်ကဆက်ပြောပါတယ
်ဆွေးနွေးပွဲမရှိဘူးဆိုရင်တော့ဟိုမြေပြင်မှာဖြစ်နေတဲ့ကိစ္စတွေကဟိုပို့ပြီးတော့ဆိုးလာဖို့ပဲရှိတယ်လေအဲကျွန်တော်တို့စိုးရိမ်နေတာတွေရှိတာပေါ့နော်ဥမာနောက်ဆုံးသူတို့ထုတ်ပြန်ရက်တွေပါလိကြီးလိုက်တဲ့စီမှာအဒီတမတော်ကလည်းရခိုင်ပြည်နယ်မှာအဲသူတို့အခေါ်ဆိုရင်တော့ဒါကိုတောင်းကြမှုနိုင်နေကြီးပေါ့နော်ဒါမျိုးတွေသူတို့ကဟိုလုပ်နေတယ်အဲသူတို့မြောက်ပိုင်းအဖွဲ့တွေကလည်းပူးပေါင်းပြီးတော့ကြီးညာချက်ထုတ်ထားတာရှိတယ်တခိုင်မှာလည်းတိုက်ပွဲတွေရပ်ပြီးဖို့ပေါ့မရပ်ပြီးဘူးဆိုရင်အဲသူတို့ဘက်ကလည်းအဲဒီလိုတွေကမတုံ့ပြန်မှုတွေရှိလာနိုင်တယ်ဆိုပြီးတော့ပြောထားတာရှိတော့ဆိုတော့အဲ့ဒါတွေလည်းစိုးရိမ်ရတော့ပေါ့လေ
မျိုးသားပြန်တဲ့တင်းမြတ်ရေးနဲ့ငင်းချင်းရေးဘူထာနာ NRPC နဲ့မြောက်ပိုင်းမဟာမိတ်၄ဘွဲ့တို့ဟာ AB လကုံကမူဆယ်မြို့မှာနောက်ဆုံးအကြံတွေ့ဆုံစဉ်ကတော့ bilateral call နှစ်ဖက်အပြည့်အစုံချုပ်ချုပ်ဆိုရေးအတွက်ဆွေးနွေးခဲ့ကြပါတယ်။ကျမော်ဘက်ကငင်းချင်းရေးဆွေးနွေးဖို့အတွက်ကချင်နဲ့ရှမ်းပြည်နယ်ကစစ်တိုင်းဒေသ၅ခုမှာပြီးခဲ့တဲ့နှစ်ဒီဇင်ဘာလ27ရက်နေ့ကစပြီးစီရေးလှုပ်ရှားတာတွေကိုလေးလတာရပ်ဆိုင်ခဲ့ကြောင်းကြေညာခဲ့သလိုဒီလေးလတက်တန်းပြည့်တဲ့ AB က30ရက်နေ့မှာလဲနောက်ထပ်နှစ်လထပ်မံတိုးမြင့်ကြောင်းကြေညာထားပါတယ်အခုဆိုရင်အပြည့်ရကြေညာထားတဲ့ကာလဟာရက်တက်တက်3ပတ်လောက်ပဲကျန်ရှိတော့တာဖြစ်ပါတယ်